တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်တမ်းတွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့အေယာဝတီတိုင်းအိမ်မဲမြို့နယ်မှာစစ်တပ်ကတင်ထားတဲ့လယ်ရင်နဲ့ပတ်သက်လို့နောက်ဆက်တွဲဖြစ်နေတဲ့ပြဿနာကိုအရင်ဆုံးတင်ပြပေးပါစေ
ကျွန်တော်အိမ်မဲမြို့နယ်မှာကန်ကြီးတော်ဂုံကျေးရွာကန်ကြီးရွာတရက်ပင်ကွင်းရွာဒီခလာရ63ကပထမမှာတော့ကြက်ညီလေးပေါ်ဆောင်ပြီးတော့နေရာမျိုးတွေကိုတိုးချက်လုပ်ပိုင်ရမယ်ဆိုတဲ့စီမံကိန်းရောက်လေမဲရမဲတွေကမြေလို့မြေရိုင်းတွေကိုဖွင့်တယ်။ပြင်ပြီးလေမျိုးလည်းကောင်းလည်းကောင်းခေါလာရ63ကနေပြီးတော့ဟိုလေကိုသိမ်းလိုက်တယ်။သိမ်းလိုက်ပြီးလည်းပြီးတော့အဲ့ခေါလာရ63ကနှစ်အကြာကြီးလုတ်ပြီးတော့ချက်ချက်ကတေးရလေယာကော်မတီလက်ထဲကိုအေက210ကို2014ပါပဲတောက်လုတ်လိုက်တယ်။တုံးလုတ်ပြီးတော့လေကိုတေးရလေယာကော်မတီနဲ့ညွန့်နယ်လေယာကော်မတီကဓမ္မဦးရလုတ်တဲ့လူတွေကိုမပေးရနဲ့သူတို့ကဈားထဲမှာရောက်စားခြင်းတဲ့လူကိုရောက်စားတယ်။ပြီးတော့သူတို့ပေးခြင်းတဲ့အတိုင်းဝိုင်းကိုပေးလိုက်တဲ့အခါမှာဒေသမားတွေကကိုအေကရှိတဲ့လူက၂အေကလောက်ပဲရတယ်။ကိုနေအေကရှိအေကရှိတဲ့လူက၃အေကလောက်ပဲရတဲ့ခါကျတော့အခုမိုးကြတော့မျိုးနယ်နေရာကော်မတီဥက္ကဋ္ဌဒီအုပ်ချုပ်ရေးမှုကိုကျွန်တော်ကစတင်ပြီးတော့ထွန်လဲထွန်တဲ့ခါကျတော့သူကတားတာပို့တယ်တားတာပို့ပြီးကျွန်တော်တို့လောက်ကင်ကထွန်ရက်ပြီးချဲပြီးလဲအေက30ရှိတယ်။အဲ့တော့ပိုင်နေကျွလို့မှုလေးလေးခွန်လေးနှစ်ခွန်ကတရားဆွဲထားတယ်။အားလုံးကလူက73ယောက်ရှိတယ်ခင်ဗျာ။စိုးရတဲ့စာရွက်စာတမ်းအထောက်အထားတွေလည်းအပြည့်စုံရှိပါတယ်။ကျန်တဲ့နေရာမြေတွေကငါးကန်လေးလောက်ထားပဲရှိတယ်တော့ကသူတို့ကလက်ဦးမှုယူပြီးတော့ထွန်ထားပြီးတော့ကျဲထားတာတွေရှိတယ်။လက်အားတရားနဲ့40ကျန်သေးတယ
်။မွန်ပြည်နယ်တထုံမြို့နယ်မှာလည်းအမှတ်နဲ့စစ်မှုဝန်ကြီးဌာနကတင်ထားတဲ့မြေတွေနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးပတ်သက်နေတဲ့အကြောင်းကိုဒေသခံတယောက်ကအခုလိုပြောပြလာပါတယ်
။တထုံမြို့နယ်အနမ်းမင်ကျေးရွာရွာသားတွေရဲ့မြေတွေကိုအမှတ်နဲ့စစ်မှုဝန်ကြီးအမှတ်ဆက်ခွန်ကုန်ကျန်းထုတ်လုပ်ရေးဌာနနေပြီးတော့တင်ဆက်ထားတာဖြစ်တယ်။အဲ့ဒီကိစ္စနဲ့ပတ်သက်လာလို့ကျွန်တော်မွန်ပြည်နယ်မှာရှိတယ်ရင်တိုင်းလာရေးရဝင်ကြီးကိုတိုင်းလဲလာပြီးတော့စစ်ဆေးပြီးပြီသူ့ရင်လာပြီးတော့စစ်ဆေးတာဒီပြည်သူ့လွတ်တော်ကိုစလဲကိုတိုင်းလဲအဲ့ဒီမှာမြေတွေကိုဖဲစားလုပ်ပြီးတော့မှခံမြေတွေကိုရှောက်ထားပေးတာတွေရှိတယ်မြေလိုချင်တဲ့လူကိုတဲ့တသိန်းစီပေါ့နော်သူတို့16သိန်းယူပြီးတော့မှလွတ်တော်ကိုစလဲမဖြစ်ခင်တော့ကသူဖဲစားလုပ်ထားတာတွေရှိတယ်အဲ့ဒီဖဲစားလုပ်ထားတာဒီပြည်သူ့လွတ်တော်ကိုစလဲဖြစ်မှသူအဲ့ဒီမြေကိုရှောက်ပေးတယ်ဆိုပြီးတော့မှဖုံးကြီးကိုချပေးတယ်85ဧကအနမ်းမြေမှာသူတို့အခုရှုံနေကြတယ်အဲ့ဒါတွေကိုရွာသားတွေကလည်းလုံးဝကျင်းနှမှုမရှိဘူးလူနယ်ထွေဖို့လည်းစတင်နေဌာနဆိုင်ရာတွေအားလုံးချင်းချင်းခါခါစတင်နေအခုတည်းကလုံးဝပြန်ဆုံးလို့ပေးခြင်းမရှိဘူ
းဆက်ပြီးနားဆရာမကတော့တက်မှောင်ကိုရိကိစ္စပါပဲခိုးယုံမကတက်မှောင်ကိုရိဟာနေပြည်တော်လမ်းကိုဖြတ်ပြီးဝါးကားတွေပုံစံနဲ့တည်ယူပို့ဆောင်နေတယ်ဆိုတာကိုဒေသခံတယောက်က RFA ကိုပြောပြလာပါတယ
်ကျွန်းတဲ့ပဒေါအခြားခွဲသားများနေပြည်တော်လမ်းနေမိုင်းတော့ဆယ်လောက်ဘူယုမယုတ်တက်ပြီးတော့မန္တလေးတိုင်းနဲ့မကွေးတိုင်းတက်တယ်ဘန်ကုံတုံးလန်းဆုံးအဲ့လမ်းပေးဝဲရတိုင်းလမ်းတစ်လျှောက်ပါအဲ့မှာစစ်မောင်ကိုဆိုတာဒေတာခံလောက်ကအတင်းချလို့ဘာလို့ပဲလိုက်ရတယ်စကွေးရဆိုင်တီးကစစ်တန်းဝါးတွေနဲ့ညံ့ပြီးအောက်ကခံသွားဝါးပုံစံနဲ့သွားလို့စစ်စာဖေးတာမရှိဘူးခင်ဗျာဇနုံးမြောင်ရှိတဲ့ဘူတဲ့ကိတ်ကစတန်းခွေကိတ်အဖြစ်လမ်းကြီးတက်မှတ်ပြီးတော့လုံနေကြတာဖြစ်ပါတယ်ပြန်မှုလို့ဘာလို့တခါလေသိနေရှိပါလဲဒါပေမဲ့လို့အဲ့ဒီအချိန်မှာသူတို့ရဆိုင်ခါပြီးတော့တခါလေမိရင်တောင်ပိုင်ရှင်မဲ့ပဲလောက်လိုက်နမ်မောက်ရွာမွန်မိတိလာနေတော့ရှိအောင်ပို့ကြလာမြို့ပေါ်မှာအချောဆိုင်တွေတွင်းလာမိရောညာရောဒင်းကိုသာကအပေးနေတယ်မကွေးတိုင်းပြန်မှုအထိလိုင်းကြီးတွင်းပြီးတော့ပေါကလေးကတက်မောင်ကိုဖွဲ့များမှာစားကြီးကားငယ်များဆင်လုံနေကြတာဖြစ်ပါတယ
်နောက်စားတစောင်းကတော့မိုးရစီဝါကိစ္စပါရန်ကုန်တိုင်းမရန်ကုန်မြို့နယ်ခဝဲကြံဘက်မှာမိုးရစေးတွေရောင်းဝယ်ဖောက်ကားနေတာနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကိုအကြောင်းမကြားရတဲ့အတွက် RFA ကနေတဆင့်တင်ပြလိုက်ပါတယ်ဆိုတဲ့စာကိုနားဆင်ကြည့်ပါခင်ဗျာ
မရန်ကုန်မြို့နယ်အမှတ်2ရပ်ကွက်ခဝဲကြံဥပအိုလန်းစေးမှာမိုးရစေးဝါရောက်တဲ့လင်မယားနှစ်ယောက်ကို2016ခုနှစ်ကဝန်ဖမ်းတဲ့အခါမှာစိတ်ကြွဆေးပြား800ကျော်နဲ့အတူဖမ်းမိသွားပြီးတော့အခုထောင်ကျသွားပါတယ်ဒါပေမဲ့ကြံခဲ့တဲ့သားကမိဘတွေအဖမ်းမခံရခဲ့တဲ့ကအမေစီကနေဆေးတွေယူပြီးတော့အင်းအကံမောင်ကိုတွားရောင်းရင်ဆေးဆွဲနေပါတယ်သူကအရင်ကဆိုရင်လေခုံးမှုတွေနဲ့ထောင်းအကျဉ်းချင်းကြဘူးပြီးတော့ပြန်လွတ်လာသူဖြစ်ပါတယ်အခုသူကဥအောင်မင်းလမ်းခွဲမှာရှိတဲ့ဆေးအိမ်မှုသားနဲ့အတူခဝဲကြံဆေးတွေကမူရစ်ဆေးဝါရောင်းတဲ့အမျိုးသမီးစီကနေတဆင့်မူရစ်ဆေးဝါတွေကိုပြန်ယူပြီးတော့ရောင်းနေပါတယ်ဆေးအိမ်မှုသားဆိုတာကလည်းညသကောင်အချိန်တွေမှာရက်ွက်ထဲကိုစံကယ်တွေနဲ့စူညံစွာဝင်ထက်နေတယ်လို့အဖေဆေးအိမ်မှုဆိုတာကလည်းခုံးမှုမူရစ်မှုရန်ကားမှုနဲ့ခြေချုပ်ဖောက်ပြက်မှုတွေနဲ့အကျဉ်းချင်းထောင်းကြဘူးသူဖြစ်ပြီးစေအိမ်မှုမိမကလည်းချဲဒီနှလုံးဒီရောင်းသူဖြစ်ပါတယ်။ရက်ွက်နေပြည်သူတွေကလည်းဘာမှမပြောရဲပဲနဲ့ဒုက္ခခံစားနေရပါတယ်။ကျမတို့ကလည်းရဲကိုပြောဖို့အတွက်ကိုယ့်ရဲ့အသက်အန္တရာယ်ကိုလည်းစိုးရိမ်ရတာတစ်မျိုး၊သားသမီးတွေ၊ခင်မွန်းတွေ၊ညီအကိုမောင်နှမတွေဆေးဆွဲမှကိုကြောက်ရတာတစ်မျိုးကြုံနေရတာကြောင့် ဒီပြဿနာကိုထိရောက်စွာအရေးယူပေးဖို့အတွက်လေးစားစွာနဲ့ RFA ကနေတဆင့်တင်ပြလိုက်ရပါတယ်ရှင
်။ဆက်ပြီးကြားမှာကတော့အောင်ပါလီထီကိုလက်လီရောင်းနေရသူတွေရဲ့အခက်အခဲကိုရေးလိုက်တဲ့စာတစ်စောင်ဖြစ်ပါတယ်
။ဘဏ္ဍာရေးနဲ့အခွန်ဝန်ကြီးရှင်။အခုဆိုရင်900ကျပ်တန်ထီတွေကို900နဲ့မရောင်းတဲ့ထီဆိုင်တွေကိုအရေးယူမယ်လို့ကြားသိရပါတယ်။ကျမတို့လိုဘဏ္ဍာရေးဌာနမှာငွေကြိုမသွင်းနိုင်တဲ့ဆင်းရဲသားလက်လီထီဆိုင်လေးတွေကကိုယ်စားလှယ်ကြီးတွေစီကနေ485ကျပ်နဲ့ယူပြီး600ကျပ်နဲ့ရောင်းရပါတယ်။ဒီလိုဆိုင်လေးတွေကိုရောအရေးယူမလားမယူဘူးလားသိကြပါတယ်။တရားမဝင်နှလုံးထီချဲထီတွေကြတော့ထိရောက်စွာမတားဆီးနိုင်ပဲ။အဆွေအဟကထုတ်တဲ့အောင်ပါလီထီရောင်းကမှအဖမ်းခံရပြီးဒဏ်ငွေမဆောင်နိုင်လို့ထောင်ကျခံရတယ်ဆိုတာအတိုင်းတိုင်းပြည်ပြည်ကမှကြားလို့မသင့်တော်ပါဘူးလို့လမ်းဆောင်ကချမ်းပုံပြောသလိုပါပဲ။ကျမတို့မှာလကုံရဲ့ထီရောင်းအားကောင်းရင်ထီကိုယ်စားလှယ်ကြီးတွေစီကနေ900ကျပ်နဲ့ယူပြီးတော့ရောင်းရပါတယ်။ကျမထီရောင်းလာတာလဲနာဂစ်မုံတိုင်းမတိုင်ခင်ကတည်းကဆိုတော့10နှစ်ကျော်ရှိနေပါပြီ။တလားမှငွေလငင်းပေးပြီးတော့ယူမရောင်းနိုင်ပါဘူး။အကျွေးနဲ့ပဲယူရောင်းလာရတာပါ။ဒါကြောင့်ဆင်းရဲသားထီဆိုင်လေးတွေအတွက်လဲထည့်သွင်းစဉ်းစားပေးပါရန် RFA ကနေတဆင့်လေးစားစွာတင်ပြလိုက်ရပါတယ်ရှင
်။နောက်ထပ်ကြားမှာကတော့သခိုင်းတိုင်းမင်းငင်းမြို့နယ်လောက်ဝကဝန်တိုင်းတွေရဲ့လက်စားမှုအကြောင်းဖြစ်ပါတယ်။နားဆင်ကြည့်ပါခင်ဗျာ
။သခိုင်းတိုင်းမင်းငင်းမြို့နယ်လောက်ဝကရုံးကအသက်ပြည့်လို့မှတ်ပုံနဲ့လဲတာကို9000တောင်းပါတယ်ခင်ဗျာ။မတိနားမလဲတောင်းသူတွေဆိုရင်ပို့တောင်းခံရပါတယ်။အစိုးရဝန်ထမ်းကလစာမရလို့လားဒါမှမဟုတ်လက်စားတာကိုအထက်ရာရှိတွေကမသိလို့လားဗျာ။ကြီးရွာတွေမှာလိုက်လို့ပေးတာ1000လောက်တောင်းပါတယ်။မြန်မာနိုင်ငံသားကမှတ်ပုံနဲ့လောက်တာပတ်စံပေးရသလားဆိုတာကိုသိချင်ပါတယ်ခင်ဗျာ
။မွန်ပြည်နယ်တထုံမြို့နယ်ကကြီးရွာတွေမှာလျှက်စစ်မှုရမယ်ဆိုပြီးအုပ်ချုပ်ရေးမှူးကငွေကောက်ခံနေတဲ့အကြောင်းရွာသားတယောက်ကပြောပြလာပါတယ်
။တထုံမြို့နယ်ရက်စံပြီးတော့မှအင်ဂျင်ပေါင်း300တော့400လောက်ရှိမယ်ဗျာ။အစမကရဖုံးကြမှာဒီဘက်ခေါ်တယ်ဒီလိုလို့ခေါ်တာဗျခေါ်ပြီးတော့မိရယူတဲ့လူနင်းတယ်မယူတဲ့လူနဲ့သိဆိုပြီးတော့အမှုပြောတော့ဗောဗျာဆက်ဆံငွေလက်ကောက်တော့ဗောဗျာ
ဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပါရစေအခုလို့သောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူအဖွဲ့စည်းကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် burmese@rfe.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်ဒါပြင်ရန်ကုန် RFE ရုံးဖုန်းနံပါတ်တွေဖြစ်တဲ့96551နဲ့964059တို့ကိုဆက်သွယ်ပြီးပြောနိုင်ပါတယ်။တော်ရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။